မြောက်ကိုရီးယားနိုင်ငံဟာဒီကနေ့အင်္ဂါနေ့အစောပိုင်းမှာပဲပယ်တင်တဲ့ဒုံးကျည်တွေထပ်မံပြည့်လို့ဆန်းသက်ပါတယ်။ဒီလိုမျိုးမတ်တွင်စတင်တဲ့အမေရိကန်ပြည်တော်ချင်းနဲ့တောင်ကိုရီးယားနိုင်ငံတို့ပူးရဲစီရဲလက်ချေမှုတွေနဲ့ပတ်သက်ပြီးတုံ့ပြန်တဲ့အနေနဲ့ဒီလိုဖြစ်ခတ်ဆန်းသက်တာဖြစ်ပြီးဒီအခြေအနေဟာလမ်းကြောင်းသစ်စီဥတည်သွားနိုင်ကြောင်းလည်းသတိပေးပါတယ်။နိုင်ငံအနောက်တောင်ပိုင်းကတောင်ဝမ်ဟဲကိစားကနေပယ်တင်တဲ့တာရိုပြည်မြေဆိုင်တုံးနဲ့ဆင်ပြေလို့တာဖြစ်တယ်လို့တောင်ကိုရီးယားပူးရဲစီဥစည်းချုပ်ကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ဒီမဇိုင်းတုံးနေဟာကီလိုမီတာ450လောက်ထိသွားနိုင်ပြီးတော့38ကီလိုမီတာအမြင့်ထိရောက်တယ်လို့လည်းဆိုပါရယ်လွန်ခဲ့တဲ့သတင်းနှစ်ပတ်တင်မြောက်ကိုရီးယားဟာတာရိုပစ်ပယ်တင်တုံး၄ကျင်ဆက်သက်ပြုတ်ခဲ့တာကြောင့်လွန်ခဲ့တဲ့လကလေးကပြန်လည်စတင်နိုင်နေတယ်လို့အမေရိကန်ဘက်ကယူဆထားတဲ့နျူကလ িয়ার ရေးဆိုင်ရာနှစ်နိုင်ငံကြားဆွေးနွေးပွဲတွေကျင်းပနိုင်မှာမလားဆိုတာနဲ့ပတ်သက်ပြီးတော့လည်းတန်တရားတွေတိုးလာနေပါရယ်နောက်ဆုံးကြေဆန်းတဲ့ပြည်မှုမတိုင်ခင်မြောက်ကိုရီးယားနိုင်ငံသားဦးဌာနကညညချက်ထုတ်ပြီးတော့အမေရိကန်နဲ့တောင်ကိုရီးယားတို့ပူးရဲစီရဲလက်ချက်မှုဟာဒီနိုင်ငံတွေနဲ့မြောက်ကိုရီးယားကြားရယူထားတဲ့သဘောတူညီချက်တွေကိုပြန်ပြောင်းတင်းချိုးပေါက်တာဖြစ်တယ်လို့ဆွဆွဲပါရယ်ဒီလိုပူးရဲစီရဲလက်ချက်မှုဟာအမေရိကန်တောင်နဲ့မြောက်ကိုရီးယားနိုင်ငံတွေကြားကဆက်ဆံရေးတိုးတက်မှုကိုအဟံတားဖြစ်စေကြောင်းအချိန်များစွာတတိပေးထားပြီးဖြစ်တယ်လို့မြောက်ကိုရီးယားအနေနဲ့လည်းသူတို့ရဲ့အဓိကကြားတဲ့အရေးကြီးဆုံးဖြတ်ချက်တွေကိုပြန်လည်တိုးတက်ဖို့အခြေအနေဆက်ရောက်သွားစေလို့နိုင်ငံသားဌာနပြောခွင့်ရရဲ့စကားကိုကူကပြီးမြောက်ကိုရီးယားနိုင်ငံပိုင်သတင်းဌာန KCN ကပြောပါတယ်။တနင်္လာနေ့ကစတင်တဲ့ပူးရဲစီရဲလက်ချက်မှုတွေနဲ့ပတ်သက်လို့ဒါဟာကုကုကုကုကံပိုင်ခွင့်အနေနဲ့လေ့ကျင့်တာဖြစ်တယ်လို့အမေရိကန်နဲ့တောင်ကိုရီးယားကပြောပြီးမြတ်ဒါဟာမြောက်ကိုရီးယားကိုသိမ်းပိုက်ဖို့ကြိုတင်လေ့ကျင့်တာဖြစ်တယ်လို့မြောက်ကိုရီးယားဘက်ကယူဆထားတာပါခင်ဗျာ။